မြမစာပေအမှုပညာလောကမှာရောနိုင်ငံရေးလောကမှာပါထင်ရှားကြော်ကြားလူချင်းများတဲ့ကြပြဆရာတင်မိုးတယောက်တင်းလာနေညနေကပိုင်းကပဲအမေရိကန်နောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာကွယ်လွန်သွားခဲ့ပါပြီ။သူ့ရဲ့မိတ်ဆွေတဦးနဲ့ကော်ဖီဆိုင်မှာထိုင်စကားပြောနေကြရင်အမှတ်မထင်လဲကျသတိလစ်သွားခဲ့ရကနေကွယ်လွန်သွားခဲ့တာပါ။သူကွယ်လွန်တဲ့အချိန်မှာအသက်84နှစ်ရှိပါပြီ။ဆရာတင်မိုးဟာမြမကျောင်းသုံးဖတ်စာအုပ်တွေမှာပြတ်ထန်းခဲ့တဲ့ကလေးကြပြတွေအပြင်ကြပြအပုတ်ရီထောင်နဲ့ချီပြီးတော့ဖန်တီးရေးသားခဲ့တဲ့သူလည်းဖြစ်ပါလေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုတက်သည့်ပညာရှင်အဖွဲ့ဝင်တဦးဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့စစ်ဆိုးရကနေပြီးတော့ထောင်သွင်းကျင်းချခဲ့လို့9နှစ်နီးပါးနိုင်ငံရေးကျင်းသားတူလည်းဖြစ်ခဲ့ရပါလေ။ထောင်ကလွတ်လာပြီးတော့နောက်ပိုင်းတမိဖြစ်သူရှိရာဘယ်လ်ဂျီယံနိုင်ငံကိုထွက်ခွာလာခဲ့ပြီးတော့အမေရိကန်နိုင်ငံမှာအခြေချနေထိုင်ခဲ့တာပါ။ဆရာတင်မိုးရဲ့တိုင်းပြည်နဲ့လူမျိုးပေါ်မှာထားရှိတဲ့စေတနာဖန်တီးခဲ့တဲ့ကြပြတွေကြောင့်နိုင်ငံကကနေသူ့ကိုဂုဏ်ပြုစုချီးမြှင့်တာတွေရှိခဲ့ပါတယ်။မြန်မာပြည်မှာတုန်းကလည်းဖန်မီးအိမ်ကြပြစုနဲ့စာပေဗိမာန်စာမှုစုထီကလေးနဲ့မတ်နီဆိုတဲ့ကြပြစာအုပ်နဲ့အမျိုးသားစာပေစုချီးမြှင့်ခံရတဲ့ပုံကူလည်းဖြစ်ပါတယ်။1988ခုနှစ်နောက်ပိုင်းစစ်ဆိုးရလက်ထက်မှာတော့ဆရာတင်မိုးရဲ့ကြပြတွေကိုဖော်ပြပိတ်ပင်ဖော်ပြခွင့်တွေပိတ်ပင်တာခံခဲ့ရပါတယ်။ဒီဘက်ကထုတ်လွှင့်တဲ့ရေဒီယိုတွေကနေပြီးတော့လဲသူယုံကြည်ရာအမျိုးသားရေးနဲ့အမှုပညာကိစ္စတွေကိုဆရာတင်မိုးတင်ဆက်ခဲ့ပါတယ်။သူကွယ်လွန်ချိန်မှာသမီး၄ယောက်ကျန်ရစ်ခဲ့ပါတယ်။